ထိုင်းနိုင်ငံကအစိုးရစန့်ကျင်ရေးဆန္ဒပြသူတွေဟာစနေနေ့မှာတော့ရဲဌာနချုပ်အဆောက်အဝင်အတွင်မှာဝင်ရောက်ဆန္ဒပြနေကြပါတယ်။ပြီးခဲ့တဲ့သတင်းဖတ်တွေအတွင်ရဲဌာနချုပ်ဝင်မှာတစ်ဖက်နဲ့တစ်ဖက်တင်းမာမှုတချို့ရှိခဲ့ပုံရပါမယ်။စနေနေ့မှာတော့ရဲတွေကဌာနချုပ်အဝင်တကားကိုဖွင့်ပေးခဲ့ပြီးဆန္ဒပြသူတွေကိုအထက်ကိုဝင်ခွင့်ပေးခဲ့ပါတယ်။ဆန္ဒပြသူတွေကရဲဌာနအဆောက်အုံထဲကိုတော့မဝင်ခဲ့ပဲနဲ့ဒီအပြင်ကနေပဲမိန့်ခွန်းတွေကိုနားထောင်နေကြပါတယ်။ဆန္ဒပြပွဲလှုပ်ဆောင်နေတဲ့လူတူကဒီမိုကရေစီပြုပြင်ပြောင်းလဲရေးကော်မတီကရဲတွေဟာအစိုးရကိုထောက်ခံနေတယ်လို့ရှုမြင်ကြပြီးဆန္ဒပြပွဲတွေစတင်စုစည်းခဲ့ချိန်ပြီးခဲ့တဲ့နှစ်ကလေးကထိတ်တိုက်တွေ့နေတာလည်းဖြစ်ပါတယ်။ဆန္ဒပြသူတွေကထိုင်းဝင်ကြီးချုပ်ရင်လတ်ရှနာဝတ်ကိုယာရုကဖေရှားပစ်ဖို့တောင်းဆိုနေကြပြီးဝင်ကြီးချုပ်ရင်လတ်ဟာနိုင်ငံရေးစနစ်အတွင်အဂတိလိုက်စားမှုတွေကနေအကျိုးအမြတ်တွေရယူနေပြီးတော့ဒါကိုပြုပြင်ပြောင်းလဲရမယ်လို့ပြောဆိုနေတာဖြစ်ပါတယ်။တောက်ချန်နေတော့ကလည်းဆန္ဒပြချီတက်မှုအတွင်ဘုံပေါက်ကွဲရာကြောင်းစိုးစိုးဝါဝါထိခိုက်ဒဏ်ရာရခဲ့သူတဦးစနေနေ့မနက်ခင်းမှာတေဆုံးခဲ့ပါတယ်။ဘုံကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူအသက်46နှစ်အရွယ်ဖရာခွန်ချွာဟာစနေနေ့မနက်စောပိုင်းမှာဆုံးသွားတာဖြစ်ပါတယ်။တောက်ချန်နေကဆန္ဒပြသူတွေချီတက်နေကြတဲ့လူအုပ်အတွင်ကိုဘုံပစ်သွင်းခဲ့တာလို့ရဲတွေကပြောပါတယ်။